ရခိုင်ပြည်နယ်မြောက်ပိုင်းကရဲစခန်းတွေကိုတိုက်ခတ်ခဲ့တဲ့အာစာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးအစိုးရကလူရှိနေတဲ့ပြည်ခိုင်မျိုးပါတီအမတ်ဟောင်းဦးအောင်ဇော်ဝင်းကိုဖေဖော်ဝါရီ28ရက်နေ့ကရန်ကုန်အပီပီဆိုင်ရာလေစိတ်မှာဖမ်းမိခဲ့တယ်လို့တမရယုံပြောခွင့်ရဦးဇော်ဒီကပြောပါတယ်။ငခုရရွာမှာရှိတဲ့ရဲစခန်းတွေတိုက်ခတ်ဖို့အတွက်သူ့အနေနဲ့ငွေကြေးထောက်ပံ့ပေးခဲ့တယ်ဆိုပြီးအစိုးရကဖမ်းဝရမ်းထုတ်ထားတာလည်းဖြစ်ပါတယ်။ဒီအကြောင်းပြည်ဝေသိန်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကရဲကိစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အာစာကျန်းဖတ်ဖွဲ့ကိုငွေကြေးထောက်ပံ့ခဲ့လို့တရားခံပြည်တတ်မှတ်ထားတဲ့ပြည်ခိုင်မျိုးပါတီအမတ်ဟောင်းဦးအောင်ဇော်ဝင်းခေါ်ဇော်ကီအမတ်ဟာထိုင်းနိုင်ငံကိုထွက်ခွာဖို့ပြင်ဆင်နေကြမှာပဲရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာဖေဖော်ဝါရီ28ရက်မနက်ပိုင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းမိတဲ့အာစာကျန်းဖတ်သမား2ဦးကိုရုံးတင်စစ်ဆီးတဲ့အခါရဲကိစခန်းတွေကိုတိုက်ခိုက်ဖို့အတွက်အောင်ဇော်ဝင်းကငွေကြေးထောက်ပံ့မှုတွေပြုလုပ်ခဲ့ကြောင်းထွက်ဆိုရတဲ့အတွက်တရားခံပြည်ဖြစ်တတ်မှတ်လိုက်တာဖြစ်တယ်လို့တမနာယုံပြောရေးဆိုခွင့်ရှိသူဦးစောထေက VOE ကိုအခုလိုပြောပါတယ
်ဟုတ်တယ်28ရက်နေ့ဖမ်းပါတယ်ဒီစိတ်မှာဖမ်းကိုထွက်ဖို့အထက်မှာဖမ်းတာဖြစ်ပါတယ်2016ခုနှစ်မှာကျွန်တော်တို့အဲ့ဒီတနားတိုင်းနိုင်ငံမှာရှိတဲ့စေယုံပေါ့နော်စေယုံမှာတွားပြီးတော့ကုတဲ့စေယုံတွားပြီးတော့ကုတာတဲ့အရာရက်စီအကျန်းဖက်သမားနှစ်ယောက်ရှိတယ်အဲ့နှစ်ယောက်ကိုဘင်္ဂလားဒေ့ရှ်ကဖမ်းပြီးတော့မြန်မာဘက်ကိုလွှဲအဲ့ပြောလိုက်တဲ့နေရာကိုကျွန်တော်တို့ကတရားရုံးမှာရုံးတင်ရုံးတင်ဆက်စည်းတဲ့အချိန်မှာသူတို့ရဲ့ထွက်ဆိုချက်ရဒီအောင်ကဝင်းကတရားရုံးကိုငွေကြေးထောက်ပံ့စီမံနေဆိုတဲ့တရားရုံးမှာထွက်ဆိုတယ်ဆိုတော့သူ့ကိုဖမ်းဝရမ်းထုတ်တယ်ဖမ်းဝရမ်းထုတ်ထားတဲ့အားမှာထွက်ပြေးတယ်အဲ့တော့ဟိုတရားခံကြီးအနေနဲ့တရားရုံးကမောင်းတော့တရားရုံးကနေထုတ်ပြန်ထားတာဟိုလူလေးကိုလူလေးကနေသူ့ဖမ်းနေထွက်မယ်ဆိုတဲ့အချိန်မှာကျွန်တော်ဖမ်းမိတာဖြစ်တယ်
2016ခုနှစ်အော်တိုဝါလာမှာအာစာကျန်းဖက်ဖွဲ့ဟာမောင်တော်တဝိုက်ကနေကြားဆောင်စကန်တွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီး2019ခုနှစ်အောက်တိုဘာလကမှလည်းနေကြားဆောင်ရေကင်းစကန်နေရာ30ကျော်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်ချုပ်တည်ဆုံခဲ့ပါတယ်။အခုလိုတိုက်ခိုက်ခံရပြီးနောက်ပိုင်းမှာအစိုးရအနေနဲ့လုံခြုံရေးအကျန်းဖက်တိုက်ဖြတ်မှုတွေကိုအလေးထားဆောင်ရွက်နေတယ်လို့လည်းဥစော်ထေကပြောပါတယ်။
ဒီချက်ကတော့ဒီအကျန်းဖက်တိုက်ဖြတ်ရေးပေါ့နော်အကျန်းဖက်ထိန်းချုပ်ရေးနဲ့အမျိုးသားလုံးကြုံရေးဒါကတော့ကျွန်တော်တို့အစိုးရတိုင်းအစိုးရတိုင်းဥပဒေလုပ်ငန်းတာဝန်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်လို့လည်းအငြင်းတန်းကျွန်တော်တို့ဆောင်ရွက်လက်ရှိတယ်အသေးစိတ်ကတော့ကျွန်တော်တို့ပြောမရှိဘူးအဲ့ဒီလုံခြုံရေးနဲ့အဲ့ဒီအကြမ်းဖက်တိုက်ချဲ့ရေးကတော့ကျွန်တော်နိုင်ငံအတွက်အထူးအလေးထားမယ်သိစားပြတဲ့ဆိုအလေးထားပြီးဆောင်ရွက်နေအဲ့လောက်ပဲပြောလို့ရ
တရားခံပြည်အောင်စုံဝင်းကို9ခုရနေမီရဲစခန်းကပြည်သူပိုင်ပစ္စည်းကာကွယ်အုပ်ပဒေပုံမှန်6တက်လက်နက်များအုပ်ပဒေပုံမှန်19ကနဲ့မတရားတဲ့အုပ်ပဒေပုံမှန်19စာရီနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။သူ့ကိုမောင်တော်တရားရုံးကဖမ်းဝမ်းထုတ်ခဲ့တာဖြစ်တဲ့အတွက်မောင်တော်တရားရုံးမှာပဲအမှုဖွင့်စစ်ဆေးမဲ့သဘောရှိပါတယ်။ဒါနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တိကျတဲ့အဖြေမရရှိခဲ့ပါဘူး။မြန်မာအစိုးရကအလို့ရှိနေတဲ့ရခိုင်ပြည်နယ်ကျန်းဖတ်မှုဖြစ်စဉ်မှာပါဝင်သူအာစာကျန်းဖတ်အဖွဲ့ဝင်1300ကျော်ရဲ့အမည်စင်းတဲ့ဓာတ်ပုံတွေကိုဘင်္ဂလားဒေ့ရှ်အစိုးရကိုပေးခဲ့ပါသေးတယ်ခင်ဗျာ။